ကုလသမဂ္ဂထွေထွေညီလာခံမှာဒီကမ္ဘာခေါင်းဆောင်တွေကိုစက်တင်ဘာလ24ရက်နေ့အင်ကာနေကသမ္မတဂျိုးဘိုင်ဒန်နောက်ဆုံးအကြိမ်ဖြစ်မိကုန်းပြောကြားရမှာတော့လဗနွန်နိုင်ငံမှာစစ်ပွဲကြီးတစ်ခုအရှိန်ပြင်းပြင်းမဲ့ဖြစ်ပွားမဲ့အရေးကိုသတိပေးသွားပြီးဂါဇာဒေသမှာဖြစ်နေတဲ့ပြစ်ပခအဆုံးသတ်ဖို့အချိန်တိုင်ပြီလို့ပြောပါတယ်စစ်ပွဲကြီးတစ်ခုဖြစ်လာရင်ဘယ်သူအတွက်မှကြိုးမရှိပါဘူးလို့အစ္စရေးနဲ့ဟက်စ်ဘိုလာကြားပြစ်ပခအရှိန်မြင့်လာတာကိုရည်ညွှန်းပြောပါတယ်တန်မန်လမ်းကြောင်းနဲ့ဖြစ်ရှင်းနိုင်ဖို့ဖြစ်နိုင်သေးတယ်လို့လည်းသူကဆိုပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ဟားမတ်စ်အကြားပြစ်ပခဖြစ်ပွားတာတနည်းပြည့်တော့မဲ့အချိန်မှာနှစ်ဖက်စလုံးအနေနဲ့အဖြစ်ခက်ရစိမ်းနဲ့ဖမ်းထားတဲ့ဒဇယ်ကန်တွေပြန်လွှတ်ရေးရအတွက်ကုလသမဂ္ဂကထောက်ခံပြီးနောက်ဆုံးသဘောတူညီနိုင်ကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းပါတယ်။ကမ္ဘာခေါင်းဆောင်မိုက်တဟာရိုဒီအာနာဆုတ်ကင်နိုင်တာတဲ့အရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလည်းမမေ့ကြရအောင်အောင်ပါ။ဒါကတော့ပြည်သူတွေပဲဖြစ်ပါတယ်ဆိုပြီးတော့ပြောကြရင်းနဲ့သမ္မတဘိုင်ဒန်ကကုလသမဂ္ဂထွေထွေညီလာခံမိကုန်းကိုငကုန်းချုပ်သွားခဲ့ပါတယ်။